ဒီကနေ့ကြားရောက်တဲ့နိုင်ငံတကာလူ့အခွင့်အရေးနေ့မှာမြန်မာနိုင်ငံမှာဆက်ရနာတိတ်မှုကြောင့်စိတ်သုံးနေတဲ့လူ့အခွင့်အရေးတွေပြန်လည်ရရှိအောင်လို့တောင်းဆိုဆန္ဒပြရတဲ့အနေနဲ့မြန်မာနိုင်ငံအနှံ့အပြားမှာပြည်သူတွေဟာအိမ်ပြန်မထွက်ငြိမ်းသက်စွာတပိတ်မောက်ဆန္ဒပြခဲ့ကြပါတယ်။ငြိမ်းသက်ဆန္ဒပြမှုပြီးဆုံးတဲ့ညနေ၄နာရီအချိန်မှာလည်းလက်ခုပ်တွေတီးပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။နိုင်ငံတကာလူ့ခွင့်ရင်းဤအတွက်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံကကြေညာချက်ထုတ်ပြန်လာမှာ EU ဥရောပသမဂ္ဂအနေနဲ့မြန်မာပြည်သူလူထုဘက်မှအရင်ထက်ပိုပြီးတော့ရပ်တည်နေပါတယ်လို့ပြောကြားထားပါတယ်။နိုင်ငံတော်တာဝန်ခံတော်အောင်ဆန်းစုကြည်သမရအဝေးမြင့်တို့အပါအဝင်ပြည်သူတွေကိုဥပဒေမဲ့ဖမ်းဆီးမှုချုပ်နှောင်မှုတွေစနစ်တကျဖိနှိပ်မှုတွေဆရာနာပိုင်းတွေရဲ့အကြမ်းဖက်မှုတွေဟာလူ့ခွင့်ရင်းနဲ့နိုင်ငံတကာဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတာဖြစ်တယ်လို့ EU တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။ February 1ရက်နေ့နောက်ပိုင်းကလေးကလူပုဂ္ဂိုလ်43ယောက်နဲ့စစ်တပ်ပိုင်းအဖွဲ့အစည်း6ခုအပေါ် EU ကအရေးယူတန်းခတ်မှုတွေလုပ်ခဲ့တာဟာဥရောပသမဂ္ဂရဲ့မြန်မာပြည်သူတွေအပေါ်အားပေးထောက်ခံမယ်ဆိုတဲ့တန်တိတ်ထံကိုပြသတာဖြစ်တယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ဆရာနာရှင်ရဲ့လူမဆန်တဲ့လုပ်ရက်တွေအပေါ်ဥရောပသမဂ္ဂအနေနဲ့တတ်နိုင်တဲ့နည်းလမ်းတွေနဲ့ဖိအားပေးလှုံ့ဆော်သွားမယ်လို့လည်း EU တန်ယုံထုတ်ပြန်ချက်မှာပြောကြားထားပါတယ်။February 1ရက်ဆရာနာတင်ခဲ့ပြီးချိန်ကစလို့မြန်မာနိုင်ငံလူ့အခွင့်အရေးကိုကာကွယ်ရင်းနဲ့အသက်ဆုံးရှုံးခဲ့ရသူတွေဖမ်းဆီးခံထားရတဲ့သူတွေကိုဂုဏ်ပြုကြောင်းမြန်မာနိုင်ငံဆိုင်ရာဥရောပမြောက်ပိုင်းဒေသနိုင်ငံတယုံတွေကလည်းဒီကနေ့လူ့ခွင့်အရေးနေ့မှာကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။ဆန္ဒပြမှုတွေကိုစစ်တပ်ကနှိမ်နင်းစင်မှာတည်ဆုံးခဲ့ရသူ1323ဦးအတွက်ရည်စုပြီးတော့ဒိန်းမတ်ဖင်လန်နော်ဝေးဆွီဒင်နိုင်ငံတယုံတွေစုပေါင်းဖွင့်ထားတဲ့တယုံပြည်ဝင်တွေမှာနှင်းစီပန်းပွင့်တွေကိုတန်ယုံအကြီးအကဲတွေကခင်းကျင်းပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့ဆရာနာသိမ်းမှုကြောင့်မညီမျှမှုတွေဟာတိတိတတ်တတ်ကြီးထွားနေပြီးတော့အခြေခံနိုင်ငံသားအခွင့်အရေးနဲ့နိုင်ငံရေးရပိုင်ခွင့်တွေလွတ်လပ်ခွင့်တွေအပြင်စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာအခွင့်အရေးတွေလည်းအကြီးအကျယ်ဆုံးရှုံးထိခိုက်နေတယ်လို့တန်ယုံ၄ခုဘူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီနှစ်လူ့ခွင့်ရေးနေ့ရဲ့ဆောင်ပုဒ်ဟာလူသားတိုင်းဒန်းတူညီမျှမှုရှိတယ်ဆိုတဲ့ဆောင်ပုဒ်ဖြစ်ပြီးတော့လူသားတိုင်းဟာမွေးဖွားလာကလေးကလူကုန်တိုက်ခါနဲ့အခွင့်အရေးညီတူစွာလွတ်လပ်စွာမွေးဖွားလာတာဖြစ်ပေမဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာမတည်မြှောက်မှုတွေဖယ်ကျင်ထားမှုတွေရှိနေစေဆိုတာကိုလည်းမြန်မာနိုင်ငံဆိုင်ရာဥရောပမြောက်ပိုင်းနိုင်ငံတန်ယုံတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီခါအလားတူပဲပြင်သစ်နိုင်ငံဆိုင်ရာတန်ယုံကလည်းလူခွင့်ရေးအတွက်ကိုအသက်အန္တရာယ်နဲ့လွတ်လပ်မှုကိုစတဲ့ပြီးတော့နေ့စဉ်နေ့တိုင်းတိုက်ပွဲဝင်နေသူအားလုံးကိုဂုဏ်ပြုတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။စစ်တပ်အနာသိမ်းပြီးချိန်ကလေးကစားလို့မြန်မာစစ်တပ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေမတရားဖမ်းဆီးမှုတွေတိုးမြင့်နေပြီးတော့ဒီလိုအကြမ်းဖက်မှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုချက်ချင်းရပ်တန့်ဖို့ကျူးလွန်သူတွေကိုတရားဥပဒေအရအရေးယူပေးဖို့အတွက်ကိုလည်းမြန်မာနိုင်ငံဆိုင်ရာပြင်သစ်တန်ယုံကတောင်းဆိုပါတယ်။မြန်မာနိုင်ငံအကြက်အတဲအတွက်ညီညာပြီးတော့အားလုံးပါဝင်တဲ့နီးလန်းနဲ့ဖြေချာမဲ့အာဆီယံသဘောတူညီချက်5ရပ်ကိုအကောင့်ထည့်ဖို့ရည်အတွက်ထောက်ခံကြောင်းအထူးသဖြင့်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH တို့အပါအဝင်အားလုံးပါဝင်တဲ့တွဲဆောင်ဆွေးနွေးမှုတွေပေါ်ပေါက်လာရေးကိုတောင်းဆိုကြောင်းမြန်မာနိုင်ငံဆိုင်ရာပြင်သစ်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။